6တရမ1မတန်ဆွမ်းသူများဤအလို့အကင်အောင်မြင်မှုဖြစ်ရလိလာချက်များမြန်မာနိုင်ငံရှိစီးပွားရေးလုပ်ငန်းများသည်မတန်ဆွမ်းသူများဤအလို့အကင်အခွင့်အလမ်းပုံမှန်မြင့်တင်ပေးနိုင်ရန်မတူကွဲပြားမှုနှင့်အားလုံးအကျုံးဝင်သည့်လုပ်ငန်းခွင်ဖြစ်အောင်၎င်းတို့ဤလုပ်ငန်းလည်ပတ်မှုများတွင်ထိရောက်စွာမူဝါဒချမှတ်လှုပ်ဆောင်လျက်ရှိကြသည်ဤသို့ရောလုပ်ငန်းများမှာ Blue Ocean Company, Sule Shangri-La Hotel, မြန်မာရှေ့ဆောင်ဘဏ်ကမ္ဘောဇာဘဏ် Novotel Yangon, Max Hotel နဲ့မြန်မာအာမခံလုပ်ငန်းတို့ဖြစ်ပါသည်။ဖြစ်ရက်1 Blue Ocean Company တွင်အလုပ်လုပ်ကိုင်နေသည့်ကိုမြင့်ထွန်းဦး။ကိုမြင့်ထွန်းဦးသည် Blue Ocean Company ရှိ1805 Call Center တွင်ဖုန်းခေါ်ဆို၍မေးမြန်းသူများကိုဝန်ဆောင်မှုပေးသည့် Customer Service representative ဝန်ထမ်းတယောက်ဖြစ်ပါတယ်။သူသည်အသက်အရွယ်23နှစ်ရှိပြီးကိုဝင်ကဖွံ့ဖြိုးမှုအားနည်းသောကြောင့်အရက်အနည်းငယ်ပူပါသည်။သူသည်ဤအထူးတွင်အလုပ်လုပ်ကိုင်နေသည်မှာ6လလောက်ရှိပါပြီ။သူ၏အဓိကတာဝန်မှာဖုန်းဖြင့်မေးမြန်းမှုများကိုပြန်လည်ဖြေကြားခြင်းဖြစ်သည်။ဖုန်းဆက်၍မေးမြန်းသည့်ကိစ္စရပ်များကိုလေ့လာသုံးသပ်၍ကွန်ပျူတာထဲရှိသတင်းအချက်အလက်များကိုရှာဖွေ၍ပြန်လည်ဖြေကြားရခြင်းဖြစ်ပါသည်။ကျွန်တော်ဒီမှာအလုပ်လုပ်ရတာပြောပါတယ်။အရင်တုန်းကတော့ကျွန်တော်ရဲ့လှုပ်ဖို့ကင်ဖက်တွေကကျွန်တော်ရဲ့မတန်ဆွမ်းမှုကိုနောက်ပြောင်ကြည့်စေမှုတွေနဲ့နာမည်ပြောင်တွေခေါ်တာကြောင့်ကျွန်တော်အဆိတ်မကောင်းဖြစ်မိပါတယ်။ဒါပေမဲ့လည်းကျွန်တော်ကိုအားပေးတဲ့ကျွန်တော်ရဲ့အထက်လူကြီးနဲ့အခြားသောလှုပ်ဖို့ကင်ဖက်များလည်းရှိပါတယ်။ဥပမာအားဖြင့်ကျွန်တော်အလုပ်စောက်ဝင်တုန်းကအလုပ်တက်ချိန်နဲ့အလုပ်ဆင်းချိန်ကိုမှတ်တမ်းတင်တဲ့လက်ပွေဖတ်ဆက်ကနိုင်ငံပေါ်မှာရှိတဲ့အတွက်ကျွန်တော်အရင်နဲ့မမီခဲ့ဘူး။ဒါပေမဲ့ကျွန်တော်ကကျွန်တော်ရဲ့အခက်အခဲကိုပြောပြပြီးတော့အကူအညီတောင်းရမှာအားနာခဲ့တယ်။အဲဒါကိုကျွန်တော်အထက်လူကြီးကသတိပြုမိပြီးအေရှာဌာနကိုတင်ပြပြီးတော့ဆွေးနွေးအဖြေရှာခဲ့တယ်။နောက်ဆုံးမှာတော့ကျွန်တော်ရဲ့မန်နေဂျာကကျွန်တော်လက်လန်းမီနိုင်တဲ့နေရာကိုချိန်ဆပြီးလက်ပွေဖတ်ဆက်ကိုပြောင်းထားပေးခဲ့တယ်။ကုမ္ပဏီကလည်းအခြားဝန်ထမ်းများအားမတန်ဆွမ်းမှုနဲ့ပတ်သက်ပြီးအမြင်ဖွင့်ပေးဖို့အလုပ်ယုံဆွေးနွေးပွဲများကိုကျင်းပပြီးမတန်ဆွမ်းသူများနဲ့ဘယ်လိုပြောဆိုဆက်ဆံရမည်နဲ့ဘယ်လိုအလုပ်အတူတကွာလောက်ကင်ရမယ်ဆိုတာကိုတင်တန်းများပို့ချခဲ့ပါတယ်။အရင်နှုန်းကကျွန်တော်ကတာတူညီများစွာဆက်ဆံမှုမခံခဲ့ရပေမဲ့လည်းအလုပ်ပဲအာယုံဆိုင်လုပ်ခဲ့ပြီးကျွန်တော်ရဲ့လှုပ်ဖို့ကင်ဖက်တွေကိုလည်းမတန်ဆွမ်းသူတွေကအခြားသူတွေလိုအလုပ်လုပ်ကင်နိုင်တယ်ဆိုတာကိုပြခဲ့တယ်။ကုမ္ပဏီကကျွန်တော်ကိုတင်တန်းများတက်ရောက်နိုင်ရန်ကူညီပေးတဲ့အတွက်ရောလှုပ်ဖို့ကင်ဖက်များကကျွန်တော်ရဲ့လုပ်ငန်းစွမ်းဆောင်ရည်တိုးတက်ဖို့အကြံပြုချက်များပေးခဲ့တဲ့အတွက်ကျွန်တော်ရဲ့ပြောဆိုဆက်ဆံမှုကွန်ပျူတာအသုံးပြုမှုတွေဟာအလုပ်ဆောက်ဝင်တဲ့အချိန်နဲ့နှိုင်းယှဉ်ပါကတိုးတက်လာပါတယ်။ကျွန်တော်ရဲ့လှုပ်ဖို့ကင်ဖက်တွေကိုကျွန်တော်ချစ်ပါတယ်။ကိုမြင့်ထွန်းဦး။ကိုမြင့်ထွန်းဦး၏မန်နေဂျာဖြစ်သူဒေါ်စုန်ီတမ်းမမြင့်ထွန်းဦးကအလုပ်စူးစမ်းပြီးတင်ယူတဲ့အခါမှလည်းအယံမြန်ပါတယ်။သူကညံကောင်းတော့တင်ကြတဲ့အခါမှအချိန်သိမ့်မကုန်ဘူး။မြင့်ထွန်းဦးအပါအဝင်အခြားသောမတန်ဆွမ်းသူဝန်ထမ်းရှိဦးရှိတယ်။ဒါပေမဲ့မြင့်ထွန်းဦးကအလုပ်တက်ချိန်နဲ့အစင်းချိန်မှာလက်ပွေဖတ်ဖို့အခက်အခဲဖြစ်နေတာကိုတွေ့ရတော့ fingerprint reader ကိုနေရာပြောင်းထားဖို့ကျွန်မကအေရှာဌာနကိုတင်ပြခဲ့တယ်။အဲ့ဒါနဲ့ပဲအေရှာဌာနကလည်း ID ဌာနကိုတင်လျော်တဲ့နေရာမှာအမြန်ပြောင်းလဲတက်ဆင်ပေးဖို့ညွှန်ကြားပေးခဲ့တယ်။နောက်ဆုံးမှာတော့ fingerprint reader set ကဝန်ထမ်းများအလုံးလက်လန်းမိတဲ့နေရာကိုရွှေ့ပြီးတက်ဆင်ပေးခဲ့တယ်။အဲ့ဒါဟာဆိုရင်ကုန်ကြမှုဇယိတ်လုံးဝမရှိခဲ့ပါဘူး။အရှာဌာနရော IT ဌာနကပါမတန်ဆွမ်းအလုပ်သမားများအဆင်ပြေရန်ပူးပေါင်းပါဝင်ပေးခဲ့တဲ့အတွက်ကျွန်မအနေနဲ့အယံဝမ်းသာပါတယ်။မြင့်တွန်းဦးကလည်းအလုပ်ယုံဆွေးနွေးပွဲတွေအများကြီးတက်ရောက်ခွင့်ရတဲ့အတွက်ကျွန်မအနေနဲ့အယံကိုဂုဏ်ယူမိပါတယ်။သူအလုပ်ယုံဆွေးနွေးပွဲကပြန်လာရင်လည်းသူရရှိခဲ့တဲ့အတွေ့အကြုံဘဟုတုဒ္ဒရတွေကိုသူ့ရဲ့လှုပ်ဖို့ဂိုင်ဖက်တွေကိုပြန်လည်ဝေမျှပါတယ်။အဲ့ဒါကြောင့်ကျမတို့ဝန်ထမ်းတွေကမတန်ဆွမ်းကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့အသိဉာဏ်ဗဟုသုတတွေရရှိခဲ့ပါတယ်။ဒေါ်ဆိုနီတန်မန်နေဂျာပုံတွင်ပါရှိသောစာ Blue Ocean Call Center အလုပ်လုပ်နေသောကိုမြင့်ထွန်းဦးနှင့်သူ၏လှုပ်ဖော်ကိုင်ဖက်များ Blue Ocean ၏ဥက္ကဋ္ဌနှင့် CEO ဖြစ်သူဦးထွန်းထွန်းနိုင်မှကျွန်တော်ကတော့တာတူညီမျှမှုရှိပြီးအလုံးအကျုံးဝင်တဲ့လုပ်ငန်းခွင်ယဉ်ကျေးမှုတစ်ယောက်ကိုကျွန်တော်တို့ကုမ္ပဏီမှာတည်ဆောက်ခြင်းနဲ့လစဉ်လတိုင်းအစည်းအဝေးကျင်းပပြီးကျွန်တော်တို့လုပ်ငန်းရဲ့တန်ဖိုးရည်တည်မှုအစရှိတာတွေကိုဆွေးနွေးကြတယ်။အဲ့ဒီမှာကျွန်တော်မကြာခဏပြောဖြစ်တာကကျွန်တော်တို့တွေအားလုံးကမိသားစုဝင်တွေပဲ။အဲ့ဒါကြောင့်မို့လို့မိသားစုဝင်အချင်းချင်းမတန်ဆွမ်းမှုရှိသည်ဖြစ်စေမရှိသည်ဖြစ်စေအပြန်အလှန်စောင့်ရှောက်ရမယ်။ မတန်ဆွမ်းဝန်ထမ်းတွေကိုကျွန်တော်တို့ပထမဆုံးအလုပ်ခန့်တဲ့အချိန်တုန်းကကျွန်တော်တို့ရဲ့ရည်ရွယ်ချက်ကအလုပ်သမားတွေအလုပ်ထွက်နှုန်းမြင့်မားတာကိုတိုက်ဖြတ်ဖို့ပဲဖြစ်ပါတယ်။အခုချိန်မှာဆိုရင်တော့ကျွန်တော်တို့ကုမ္ပဏီမှာဝေဖန်ချနှုန်းအနေဖြင့်မတန်ဆွမ်းဝန်ထမ်း300ခန့်နှုန်းအလုပ်ခန့်အပ်ရမယ်ဆိုတဲ့မူဝါဒချထားပြီးဖြစ်ပါတယ်။မတန်ဆွမ်းဝန်ထမ်းတွေကတာမဝန်ထမ်းတွေထပ်ပို့ပြီးတော့တစ္ဆာရှိတယ်။သူတို့မှာနေ့တိုင်းစိန်ခေါ်မှုတွေရှိနေတော့ပို့ပြီးတော့လဲစိတ်ရှိတယ်။ဒါကြောင့်လဲစားသုံးသူတွေကိုသူတို့တွေကဝန်ဆောင်မှုကောင်းကောင်းပေးနိုင်ပါတယ်။အရင်တုန်းကအရေးအသွေးစစ်ဆေးတဲ့နေရာမှာအမြင်အယုံမတန်ဆွမ်းတဲ့ဝန်ထမ်းတို့အူလဲအလုပ်လုပ်ခဲ့ပါတယ်။အဲ့ဒီဝန်ထမ်းကဖုံးခေါ်ဆိုမှုမှန်သမျှကိုအသေးစိတ်အယုံဆိုင်ပြီးသူ့ရဲ့တာဝန်ကိုကျေပွန်အောင်အမြဲလှုပ်ဆောင်နေ။တာတူညီများရှိတဲ့အလုပ်ကံခွင့်လန်းဖော်ဆောင်ဖို့နဲ့ဝန်ထမ်းတွေကိုဂရုစိုက်ရမှာကျွန်တော်တို့ကုမ္ပဏီရဲ့တာဝန်ပဲဖြစ်ပါတယ်။အဲ့ဒါကြောင့်ကျွန်တော်တို့ကဘယ်ဟာကမှန်နဲ့ဘယ်ဟာကအရေးကြီးတယ်ဆိုတာကိုဥပဒေပြထားမဲ့အချိန်ကိုစောင့်စားစရာမလိုပဲကောင်ထယ်ပေါ်ပြီးတော့အလုပ်ဆောင်နိုင်ပါတယ်။ဦးထွန်းထွန်းနိုင်ဥက္ကဋ္ဌနဲ့ CEO ဖြစ်ရက်နှစ်ကမ္ဘောဇာဘန်တွင်အလုပ်လုပ်နေသည့်မခင်နီလာဝင်းမခင်နီလာဝင်းသည်ကမာယွတ်မြို့နယ်ကမ္ဘောဇာဘန်ကွဲတွင်စီစဉ်ညွှန်ကြားရေးဌာန၌အငယ်တန်းလက်ထောက်အဖြစ်လုပ်ကိုင်နေသူဖြစ်ပါသည်။သူမသည်အသက်28နှစ်ရှိပြီဖြစ်ပြီးပိုလီယိုရောဂါကြောင့်လမ်းလျှောက်ရာတွင်အခက်အခဲရှိသူတဦးဖြစ်ပါသည်။ဤအထူးတွင်သူမလောက်ကိုက်နေသည်မှာတစ်နှစ်ခွဲရှိပြီဖြစ်ပြီးသူမ၏အဓိကလုပ်ငန်းတာဝန်များမှာယုံအဝင်စာများကိုအမျိုးအစားခွဲခြားခြင်းပြန်လည်ပေးပို့ရမည့်စာများကိုစီစဉ်ခြင်းဖုန်းလက်ခံဖြည့်ကြားခြင်းနှင့်အဝင်ဖုန်းများကိုသက်ဆိုင်သည့်သူများထံသို့ပြန်လည်လွှဲပြောင်းပေးခြင်းတို့ဖြစ်ပါသည်။မခင်နီလာဝဲမှကျမ၏ကြီးကြပ်ရေးမှူးကတာတူညီများရှိပြီးကျမ၏မတန်ဆွမ်းမှုကိုမကြည့်ပဲလုပ်ငန်းစွမ်းဆောင်ရည်အပေါ်မှာပဲအကဲဖြတ်တဲ့အတွက်ကျမကအလုံမှလူရဝင်နေလို့ခံစားရတယ်။နောက်ကျမရဲ့လှုပ်ဖို့ကင်ဖက်တွေကခွဲခြားဆက်ဆက်မှုမရှိတဲ့အတွက်ဒီမှာအလုပ်လုပ်ရတာလဲကျမပြောပါရယ်မခင်နီလာဝင်းအငယ်တန်းလက်ထောက်အောက်ဖော်ပြပါပုံတွင်ပါရှိတော်စာမခင်နီလာဝင်းအသက်28နှစ်သည့်ပိုလီယိုရောဂါကြောင့်လမ်းလျှောက်ရာတွင်အခက်အခဲရှိသူတဦးဖြစ်ပြီးယခုတွင်ကမ္ဘောဇာဘန်တွင်အလုပ်လုပ်ကင်နေပါသည်မခင်နီလာဝင်း၏ဒရယကြီးကြရေးမှုဖြစ်သူစီစဉ်ညွှန်ကြားရေးဌာန၏လက်ထောက်မဏိတာဦးရေးဝင်းနှင့်အကြီးတန်းအထွေထွေမဏိတာဦးအောင်ကျော်စိုးမှလည်းခင်နီလာဝင်းကအလုပ်အပေါ်မှာတစ္ဆာရှိပြီးလေးစားစရာကောင်းတဲ့လူတစ်ယောက်ဖြစ်တဲ့ကျွန်တော်တို့သူ့ကိုအဓိကအလုပ်ခန့်ရတာကတော့သူ့မှာစားသုံးသူတွေကိုဝန်ဆောင်မှုပေးခဲ့တဲ့လုပ်ငန်းအတွေ့အကြုံနှစ်နှစ်ရှိပြီးတော့သူကပေါင်းတင်ဆက်ဆံရေးနှင့်စီကံပိုင်းလဲကောင်းမွန်ပါတယ်။ဦးရေဝင်းစီစဉ်ညွှန်ကြားရေးဌာန၏လက်ထောက်မဏိတာနှင့်ဦးအောင်ကျော်စိုးအကြီးတန်းအထွေထွေမဏိတာကမ္ဘောဇာဘန်မှာမတန်ဆွမ်းဝန်ထမ်း12ယောက်လောက်အလုပ်လုပ်ကင်နေပါတယ်။အဲ့ဒီအထဲမှာဝန်ထမ်းတစ်ယောက်ကအကြအယုံမတန်ဆွမ်းဖြစ်ပြီးအခြားလူတွေကတော့ကိုအင်ကာမတန်ဆွမ်းသူတွေပဲဖြစ်ပါတယ်။သူတို့တွေကကမ္ဘောဇာဘန်ကွဲများ HR ဌာန ICT ခေါ်စင်တာဘန်ဒါရေးငွေချေးဌာနစီမံခန့်ခွဲရေးနှင့်အမှုဆောင်ဒါရိုက်တာရုံးခန်းတို့မှအတီးတီးတာဝန်ထမ်းဆောင်နေကြတယ်။ကမ္ဘောဇာရဲ့ corporate view ဟာတရက်အနေဖြင့်မတူကွဲပြားမှုကိုအားပေးတဲ့အနေနဲ့မတန်ဆွမ်းဝန်ထမ်းတွေကို2016ဇူလိုင်လကနေစပြီးတော့အလုပ်ခန့်အပ်ခဲ့တယ်။မတူကွဲပြားမှုကိုပိုပြီးတော့အားကောင်းစေဖို့ဝန်ထမ်းအသစ်တွေကိုလုပ်ငန်းခွင်ဝင်ဝင်ချင်းမှာပဲမတန်ဆွမ်းမှုနဲ့ပတ်သက်ပြီးတရှိနားလည်ဖို့သင်တန်းပေးတယ်။နောက်ပြီးတော့မတန်ဆွမ်းဝန်ထမ်းတွေကသစ္စာရှိတယ်၊အလုပ်မြဲတယ်၊ကြိုးလဲကြိုးစားကြတယ်လို့မြင်တယ်အခုလောလောဆယ်မှာတော့ကမ္ဘောဇာဘန်မှာဝေပုံချနှုံးနဲ့ပတ်သက်ပြီးတော့သတ်မှတ်ထားခြင်းမျိုးမရှိသေးဘူး။ဒါပေမဲ့လည်းအနာဂတ်မှာတော့မတန်ဆွမ်းဝန်ထမ်းတွေကိုထပ်ပြီးတော့အလုပ်ခန့်အပ်သွားဖို့ရှိပါတယ်။ဒေါ်ယူဝေမောင် CSR ဌာနဤကောင်းဆောင်နဲ့တင်နန်းပေးမှုနဲ့ဖွံ့ဖြိုးမှုကောင်းဆောင် HR ဖြစ်ရသောစူလီရှန်ဂရီလာဟိုတယ်တွင်အလုပ်လုပ်ကင်နေတော့ကိုသက်ပိုင်ဆိုးအသက်29နှစ်ရှိပြီဖြစ်သောကိုသက်ပိုင်ဆိုးသည်ရန်ကုန်မြို့စူးလေရှန်ဂရီလာဟိုတယ်၏အဝတ်လျှော်ဖွတ်ဌာနတွင် Service Associate ဖြင့်2014ခုနှစ်မှစ၍အလုပ်လုပ်ကင်ခဲ့ပါသည်။သူသည်အကြအာယုံနှင့်စကားပြောဆိုရာတွင်အခက်အခဲရှိသူတဦးဖြစ်သည်။သူ၏အဓိကလုပ်ငန်းတာဝန်များမှာလျှော်ဖွတ်ခြင်း၊အချောက်ခံခြင်း၊အဝတ်အစားများနှင့်စပွဲကင်းများကိုမီးဖို့တိုက်ရခြင်းတို့ဖြစ်ပါသည်။အောက်ဖော်ပြပါပုံတွင်ပါရှိသောစာကိုသက်ပိုင်ဆိုးအသက်29နှစ်သည့်အကြအယုံနှင့်စကားပြောဆိုရာတွင်အခက်အခဲရှိသူတဦးဖြစ်သည်သူသည်ရန်ကုန်မြို့စူးလေရှန်ဂရီလာဟိုတယ်၏အဝတ်လျှော်ဖွတ်ဌာနတွင် Service Associate အဖြစ်အလုပ်လုပ်ကိုင်နေပါသည်ကျွန်တော်ကလက်တင်ကေတာပြဘာသာစကားရဲ့စာရေးပြီးတော့ရေးပဲအခြားသူတွေနဲ့ပြောဆိုဆက်သွယ်မှုပြုလုပ်နိုင်တော့အလုပ်စစလုပ်ခြင်းတုန်းကအဆင်မပြေမှုတွေရှိမှာကိုကျွန်တော်စိုးရိမ်ခဲ့ပါတယ် ဒါပေမဲ့အခုတော့ဒီဟိုတယ်မှာအလုပ်လုပ်ရတာအရန်ပျော်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကကျွန်တော်ရဲ့လှုပ်ဆောင်မှုတွေကိုအတိအမှတ်ပြုတယ်။အခုဆိုရင်ကျွန်တော်မှာငွေချင်းတွေလည်းအများကြီးရှိနေပြီ။ကျွန်တော်အလုပ်လုပ်ရတာအဆင်ပြေအောင်လို့ကူညီပေးကြတယ်။အလုပ်အင်တာဗျူးလာဖြေတုန်းကဆိုလဲကျွန်တော်အတွက်လက်တင်ကြေရပြပါရပြန်တယောက်ကိုမျက်တာနဲ့ကူညီပေးဖို့ခေါ်ထားပေးတယ်။ကျွန်တော်ရဲ့မန်နေဂျာကလည်းလစဉ်လတိုင်းကျွန်တော်အလုပ်မှာဘလို့အခက်အခဲတွေရှိလဲအဲ့ဒီအခက်အခဲတွေကိုဘလို့ဖြေရှင်းပေးရမလဲအဆရှိတဲ့အကြောင်းအရာတွေကိုလက်တင်ကြေရပြပါရပြန်တယောက်ရဲ့အကူအညီနဲ့ဆွေးနွေးကြတယ်။ဒီဆူလေရှန်ဂရီလာဟိုတယ်မှာကျွန်တော်အလုပ်မလုပ်ခင်တုန်းက900ဆေးလိရောင်းဘူးတယ်၊မှုစိုက်ဘူးတယ်၊ပြီးတော့အစားတောင်းဆိုင်တစ်ဆိုင်မှာလည်းစပွဲတို့အဖြစ်လုပ်ကင်ခဲ့ဘူးပါတယ်။ဒါပေမဲ့အမေကိုထောက်ပံ့ပေးနိုင်လောက်တဲ့အထီတော့ဝင်ငွေမရရှိခဲ့ပါဘူး။အခုကတော့အရင်ကထက်စာရင်ကျွန်တော်အမေကိုထောက်ပံ့ပေးနိုင်ပြီးကျွန်တော်အနာဂတ်အတွက်လည်းပတ်စံစုဆောင်းနိုင်နေပါပြီ။ဒီဆူလေရှန်ဂရီလာဟိုတယ်မှာနောက်ထပ်6နှစ်9နှစ်လောက်ထိကျွန်တော်ဆက်လက်လုပ်ကင်သွားမှာဖြစ်ပါတယ်။ကိုသက်ပိုင်ဆိုး Service Associate သက်ပိုင်ဆိုးကတကြိမ်မှာတာဝန်တစ်ခုပဲပေးရင်သူကပို့ပြီးတော့အယုံဆိုင်နိုင်တဲ့အတွက်အလုပ်ပိုလုပ်နိုင်ပါတယ်။သူနဲ့စကားပြောဆိုဆက်သွယ်တဲ့နေရာမှာအခက်အခဲရှိပေမဲ့အခုဆိုရင်တော့စာရေးပြီးတော့ပြောဆိုကြတယ်။သူကအလုပ်ဆောင်ဝင်ချိန်နှုန်းကမိဖို့တိုက်တဲ့အဆက်ပစ္စည်းတွေအသုံးပြုရမှာကိုအနည်းငယ်စိုးရိမ်နေတာတွေ့ရတယ်။ဒါပေမဲ့သူကတင်ယူမှုအယံမြန်ဆန်တယ်အခုတော့သူကအဝတ်လျှော်ရာအဝတ်ချောက်ခန္ဓာမိဖို့တိုက်တာစားရတာဝန်တွေပါဝင်အဝတ်လျှော်ဖွင့်ရေးဌာနကအလုပ်တာဝန်အလုံးနီးပါးကိုလုံးဆောင်နိုင်နေပါပြီသူကအလုပ်လုပ်တဲ့နေရာမှာလည်းအယံတိကျတယ်အလုပ်လုပ်ရင်အချိန်မစွဲဘူးမြန်မြန်ဆန်ဆန်နဲ့ပြီးအောင်လုပ်တယ်အဲ့ဒါတွေကတခြားဝန်ထမ်းတွေနဲ့နှိုင်းယှဉ်ရင်သူ့ရဲ့အားသာချက်တွေပဲဖြစ်တယ်ကျွန်တော်ကတော့သူ့ကိုလုပ်ငန်းတာဝန်ကြီးပြီးတော့ကျွန်တော်တို့ဌာနမှာရှိတဲ့တော်ရဲဝန်ထမ်းတွေတဲကဝန်ထမ်းတယောက်လိုပဲမြင်တယ်။ဦးအောင်ဟိန်းမန်နေဂျာအဝတ်လျှော်ဖွင့်ရေးဌာန။အောက်ဖော်ပြပါပုံတွင်ပါရှိတော်စာများ2019ခုနှစ်အောက်တိုဘာလ18ရက်နေ့တွင်ကျင်းပသည့်12ကြိမ်မြောက်အာဆီယံ GONGO Forum တွင်လူမှုဝန်ထမ်းကိစ္စရေးနှင့်ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝုမြတ်အေးဤဖိတ်ကြားချက်အရစုပေါင်းတပ်ပုံရရတွင်ပါဝင်ခဲ့သောကိုသက်ပိုင်ဆိုးလက်ရဘက်မှ9ရောက်မြောက်ဆူလေရှန်ဂရီလာဟိုတယ်မှာလက်ရှိမတန်ဆွမ်းဝန်ထမ်း10ဦးအလုပ်ခန့်အပ်ထားပါတယ်သူတို့တွေက6ဦးကအကြအယုံမတန်ဆွမ်းဖြစ်ပြီးတော့တန်တဲ့လူတွေကကိုအင်္ဂါမတန်ဆွမ်းသူများပဲဖြစ်ပါတယ်ကျွန်တော်တို့ဆက်စချင်းမတန်ဆွမ်းသူတွေကိုအလုပ်ခန့်ဖို့လှုပ်ဆောင်တော့ကမတန်ဆွမ်းအဖွဲ့အစည်းတွေနဲ့တွဲဆုံဆွေးနွေးပြီးသူတို့စီကအကြံဉာဏ်တွေရယူခဲ့တယ်အဲ့ဒီတော့ကဆိုရင်ဝန်ထမ်းတွေအချင်းချင်းပူးပေါင်းလှုပ်ဆောင်နိုင်ဖို့နဲ့ပြောဆိုဆက်ဆံတဲ့အခါမှာအခက်အခဲမရှိအောင်ဘယ်လိုလှုပ်ဆောင်မလဲဆိုတာကိုအဖြေရှာတာအချိန်တော်တော်ကြာသွားတယ်။မတန်ဆွမ်းသူတွေနဲ့ပတ်သက်ပြီးနားလည်လာအောင်ဝန်ထမ်းအသစ်တွေရောလက်ရှိဝန်ထမ်းတွေပါမတန်ဆွမ်းမှုဆိုင်ရာအမြင်ဖွင့်တင်နန်းတွေပေးဖို့လှုပ်ဆောင်ခဲ့တယ်။အခုဆိုရင်ကျွန်တော်တို့စီမံရှိတဲ့မတန်ဆွမ်းဝန်ထမ်းတွေကသူတို့ရဲ့အရေးချင်းပေါ်မူတည်ပြီးတော့ဌာနအသီးသီးမှာတာဝန်ထမ်းဆောင်နေကြပြီဖြစ်တယ်။ကျွန်တော်တို့စီမရှိတဲ့ကိုအင်္ဂါမတန်ဆွမ်းဝန်ထမ်းတယောက်ကလက်တင်ကြေရပြပါရာစကားကိုဖတ်တတ်တယ်။သူကလည်းအရှာဌာနမှာပဲရှိတော့ကျွန်တော်တို့လုပ်ငန်းဆောင်ရွက်ချက်တွေမှာမတန်ဆွမ်းသူများပါအကျုံးဝင်ပြီးတော့ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်လာနိုင်တယ်။သူကမတန်ဆွမ်းသူများနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုနားလည်နေတော့ကျွန်တော်တို့ကုမ္ပဏီအတွက်လည်းအရန်ကောင်းမွန်ပါတယ်။စားသုံးသူတွေကိုဝန်ဆောင်မှုပေးတဲ့လုပ်ငန်းကဏ္ဍတွေမှာမတန်ဆွမ်းဝန်ထမ်းတွေကိုအလုပ်ခန့်အပ်မယ်ဆိုရင်တော့ကောင်းကျိုးတွေပဲရှိမှာဖြစ်ပါတယ်။ဝန်ထမ်းတယောက်အနေနဲ့မတန်ဆွမ်းဝန်ထမ်းလှုပ်ဖို့ကင်ဖက်နဲ့အလုပ်အတူတူလက်တွဲလုပ်မယ်ဆိုရင်မတန်ဆွမ်းသူတွေနဲ့ဘလို့ပူပေါင်းလှုပ်ဆောင်ရမယ်ဆိုတာသတိပြုမိလာတော့မတန်ဆွမ်းစားသုံးသူတွေကိုဝန်ဆောင်မှုပေးတဲ့အခါမှာလည်းအခက်အခဲကြုံလာရင်ဘလို့ဖြေရှင်းရမလဲဆိုတာကိုလည်းသိရှိလာမှာဖြစ်ပါတယ်။2012ခုနှစ်မှာရှန်ဂရီလာဟိုတယ်အဖွဲ့က၎င်းတို့ရဲ့ဟိုတယ်အားလုံးမှာအမြဲတမ်းဝန်ထမ်းအရေအတွက်ရဲ့နှစ်ရာခိုင်နှုန်းကိုမတန်ဆွမ်းသူများအားအလုပ်ခန့်အပ်ရမယ်လို့သတ်မှတ်ထားပါတယ်။အနာဂတ်မှာရှန်ဂရီလာဟိုတယ်အဖွဲ့အနေနဲ့မတန်ဆွမ်းသူတွေအားအလုပ်ပုံမှန်ခန့်အပ်သွားဖို့အစီအစဉ်ရှိပါတယ်။ဦးဂျေမီဖြိုးမင်းသိန်းလက်ထောက်ဒါရိုက်တာ HR ဌာနဖြစ်ရက်၄မြမရှိဆောင်ပန်းတွင်အလုပ်လုပ်ကင်နေသောကိုကျော်စင်လက်ကိုကျော်စင်လက်မှာအသက်32နှစ်အရွယ်ရှိသူဖြစ်ပြီးကောင်းမတော်တဆမှုကြောင့်ဒူးအောက်ပိုင်းဖျက်ထားရပြီးယခုအခါတွင်ခြေထောက်အတုအသုံးပြုထားပါသည်2014ခုနှစ်မှစတင်၍ရန်ကုန်မြို့မြမရှိဆောင်ပန်း e-call center တွင်ဝင်ရောက်လုပ်ကိုင်ခဲ့ပါသည်။ယခုအခါတွင်သူသည်အကြီးတန်းလက်ထောက်အဖြစ်တာဝန်ထမ်းဆောင်နေပါသည်။သူ၏နေ့စဉ်လုပ်ငန်းတာဝန်များမှာဘဏ်သို့ဖုန်းခေါ်မေးမြန်းသူများကိုပြန်လည်ဖြေကြားခြင်း၊အငယ်တန်းလက်ထောက်များအကူအညီလိုအပ်ပါကတင်ကြားပြရပေးခြင်းနှင့်သင်တန်းများပေးခြင်းတို့ဖြစ်သည့်ကွန် call center တွင် စုစု ပေါင်း ဝန်ထမ်း 32 ဦး ရှိ ပြီး 16 ဦး မှာ မတန် ဆွမ်း ဝန်ထမ်း များ ဖြစ် သည်။ ကို ဒေါ်စင် လက် က ကျွန်တော် က အရင် တည်း က ဘဏ် လုပ်ငန်း မှာ အလုပ် လုပ် ဖို့ စိတ် ဝင် စား တယ်။ မြန်မာ နိုင်ငံ မတန် ဆွမ်း သူ များ ရှေ့ ဆောင် ဖွဲ့ က တဆင့် MAB ပတ် မှာ အလုပ် တက် တွေ ခေါ် နေ တယ် လို့ သတင်း လဲ ကြ ရော ကျွန်တော် အလုပ် လျှောက် ဖို့ ဆုံး ဖြတ် လိုက် တယ်။ ကျွန်တော် အလုပ် စဝင် တဲ့ ချိန် တုန်း က ကျွန်တော် နဲ့ အတူ အခြား ဝန်ထမ်း 3 ဦး ကို လည်း ပထမ ဆုံး အချိန် ဖြစ် အလုပ် စတင် ခံ အပ် ခဲ့ တယ်။ ပေးအပ်တဲ့တာဝန်တွေပြီးဆုံးအောင်တာဝန်ကျေအောင်ကျွန်တော်အလုပ်ကြိုးစားတယ်။နောက်ကျွန်တော်ရဲ့ supervisor တွေကလည်းအမြင့်အကူညီပေးတယ်။ကျွန်တော်အလုပ်ဆက်ဆဝင်ခြင်းတုန်းကအခြားလုပ်ဖော်ကိုင်ဖက်တွေကကျွန်တော်ရဲ့မတန်ဆွမ်းမှုကိုထူးဆန်းတဲ့အကြည့်တွေနဲ့ကြည့်လို့စိတ်မသက်မသာဖြစ်တာကလွယ်လို့ခွဲခြားဆက်ဆံမှုရှိတယ်လို့တော့မခံစားခဲ့ရပါဘူး။ကျွန်တော်အတွက်နောက်ထပ်စိန်ခေါ်မှုတစ်ခုကကျွန်တော်ရဲ့ခံစားချက်တွေအခက်အခဲတွေကိုဖော်မပြတတ်တော့အခြားမတန်ဆွမ်းဝန်ထမ်းတွေနဲ့ဘယ်လိုပြောဆိုပေါင်းသင်းဆက်ဆံရမယ်ဆိုတာမသိခဲ့ဘူး။အခြားသူတွေစီကဘလိုမျိုးအကူအညီယူရမလဲ၊တည်င်းအချက်လက်တွေဘလိုတောင်းခံရမလဲဆိုတာကိုလည်းနားမလည်ခဲ့ဘူး။ဒါကြောင့်ကုမ္ပဏီမှာပြုလုပ်တဲ့ပုံပွင့်လလင်းဆွေးနွေးလို့ရတဲ့ဆွေးနွေးပွဲတွေကိုကျွန်တော်ပုံမှန်တက်ရောက်တယ်။အဲဒီမှာဆိုရင်ကျွန်တော်ရဲ့ခံစားချက်၊ထင်မြင်ယူဆချက်နဲ့အကြံဉာဏ်တွေကိုဆွေးနွေးတင်ပြတယ်။ပြီးရင်မတန်ဆွမ်းဝန်ထမ်းချင်းချင်းရောအထက်လူကြီးတွေရောဝိုင်းဝန်းပြီးတော့အဖြေရှာကြတယ်။တဖြည်းဖြည်းနဲ့မတန်ဆွမ်းသူတွေနဲ့ဆိုင်တဲ့လုပ်ငန်းခွင်အရေးကိစ္စရပ်တွေကိုအကျွမ်းတဝင်ဖြစ်လာတယ်။သတိပြုမိလာတဲ့အခုဆိုရင်ကျွန်တော်ကမတန်ဆွမ်းသူတွေရဲ့လုပ်ငန်းခွင်စင်ခေါ်မှုတွေကိုဖော်ပြအဖြေရှာပေးရမှာကျွမ်းကျင်နေပါပြီ။ဖြည့်ရှင်းချက်တွေကလည်းပြောရရင်အရန်ကိုရိုးရှင်းလွယ်ကူပါတယ်။ဥပမာပြောရရင်လမ်းလျှောက်ရာမှာအခက်အခဲရှိတဲ့ကိုင်ကမတန်ဆွမ်းသူတွေအတွက်ဆိုရင်ပြုပြင်လွယ်တဲ့ထိုင်ခုံတွေကသူတို့အလုပ်လုပ်ရမှာတရောင်တတရှိစေပြီးအရန်အဆင်ပြေပါတယ်။လုပ်ငန်းတာဝန်တွေထမ်းဆောင်ရမှာခြေပုံမှုနဲ့ပြီးမြောက်ဖို့လုပ်ငန်းနဲ့သက်ဆိုင်တဲ့ဗဟုသုတအသစ်တွေပညာတွေကိုမတင်မိုးလွင်ရဲ့တင်တန်းမှာတက်ရောက်တင်ကြားခွင့်ရတဲ့အတွက်လည်းကျွန်တော်အယံသဘောကျပါတယ်။အခုဆိုရင်ကျွန်တော်ကစကားပြောဆိုဖို့နဲ့ပြဿနာတွေကိုဖြေရှင်းတဲ့အခါကိုယ့်ကိုယ်ကိုပို့ပြီးတော့ယုံကြည်မှုရှိလာတယ်။ DMAB ဘက်မှကျွန်တော်နှစ်အကြာကြီးလှုပ်သွားပြီးတော့ကျွန်တော်ရဲ့အသက်မွေးဝမ်းကြောင်းကိုလည်းဒီမှာပဲပြုံနှံသွားမှာဖြစ်ပါတယ်။ကိုကျော်စင်လက်အကြီးတန်းလက်ထောက်အောက်ဖို့ပြပါပုံတွင်ပါရှိတော်စာများမြန်မာရှိဆောင်ပန်ရှိ call center တွင်အလုပ်လုပ်ကိုင်နေတော့ကိုကျော်စင်လက်အလေလူနဲ့သူဤလုပ်ဖို့ကံပတ်များလက်ထောက်မန်နေဂျာဒေါ်ဝင်းသူမွင်ဤပြောကြားချက်အရမြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့မှကမ်းလှမ်းချက်ကိုကျမတို့လက်ခံရရှိပြီးတော့တာဝန်ရှိတဲ့လူကြီးတွေကမတန်ဆွမ်းသူတွေကိုအလုပ်ခန့်အပ်ဖို့စတင်လှုပ်ဆောင်ခဲ့ကြတယ်စတင်လှုပ်ဆောင်ရတဲ့ရည်ရွယ်ချက်ကတော့အုပ်ချုပ်မှုဘိုင်းနဲ့စီမံခန့်ခွဲမှုဘိုင်းမှတာတူညီများဆိုတဲ့သဘောထားခံယူချက်ကိုထည့်သွင်းသွားခြင်းလို့ဖြစ်တယ်ဆိုလိုတာကမတန်ဆွမ်းသူတွေကလည်းတခြားသူတွေလိုအလို့အကန့်ခွင့်လန်းတန်းတူရရှိတဲ့လို့ကျမတို့ထင်တယ်။မတန်ဆွမ်းသူတွေကိုအလို့စတင်ခန့်အပ်တုန်းကသူတို့ကိုဘလို့ကြိုးဆိုမလဲဘလို့မျိုးအလို့နေရာတွေမှာခန့်အပ်မလဲအစရှိတစ်ဖြစ်ကျမတို့ကိုယ်တိုင်လည်းပြင်ဆင်မှုတွေလုပ်ခဲ့ရတယ်။ဥပမာအားဖြင့်လေးလံတဲ့ပစ္စည်းတွေကိုတည်ယူတာနဲ့အချိန်ကြာကြီးရရတဲ့အလို့တွေဆိုရင်ကျမတို့ပယ်ချခဲ့တယ်။မတန်ဆွမ်းသူတွေအတွက်အလို့လောက်ကင်ရမှာအထောက်အကူဖြစ်ဖို့သင်တန်းပေးရမှာလိုအပ်တဲ့အစီအမံပံ့ပိုးမှုပေးဖို့အရန်အရေးကြီးပါတယ်။အဲ့ဒါနဲ့ပဲမတန်ဆွမ်းသူတွေအတွက် call center IT နဲ့ admin ဌာနတွေကအဆင်ပြေဆုံးဖြစ်မယ်လို့ယူဆပြီးအလုပ်ခန့်ဖို့ကျမတို့ဆုံးဖြတ်လိုက်တယ်။ကိုကျော်စင်လက်ကကျမတို့အလုပ်ခန့်အပ်ခဲ့တဲ့မတန်ဆွမ်းဝန်ထမ်းတွေကဝန်ထမ်းတဦးဖြစ်ပါတယ်။အခုဆိုရင်ကျမတို့ဘက်မှာမတန်ဆွမ်းဝန်ထမ်း22ဦးရှိပြီး16ယောက်က call center, 2ယောက်က IT ဌာန, 4ယောက်က admin ဌာနမှာတာဝန်ထမ်းဆောင်နေပါတယ်။လူတိုင်းအကျုံးဝင်တဲ့လုပ်ငန်းခွင်တစ်ခုဖြစ်ဖို့အတွက်ပုံပွင့်လင်းလင်းဆွေးနွေးလို့ရတဲ့ဆွေးနွေးပွဲတစ်ခုကို call center မှာလစဉ်လတိုင်းကျင်းပပါရယ်။အခုလိုမျက်နှာချင်းဆိုင်ဆွေးနွေးခြင်းအဖြစ်နှစ်ဦးနှစ်ဖက်ပြန်လည်နားလည်မှုရှိပြီးစိန်ခေါ်မှုတွေကိုဖြေရှင်းနိုင်မှာဖြစ်ပါရယ်။အဲဒါကခိုင်မာတဲ့အသင်းအဖွဲ့တည်ဆောက်ရမှာလည်းအရန်ထီရောက်မှုရှိပါရယ်။ကျမတို့ဆွေးနွေးတဲ့အကြောင်းအရာတွေကိုကျမတို့ရဲ့ managing director ကိုလည်းတင်ပြပြီးတော့အကောင့်ထဲပို့ဆောင်ရွက်ပါရယ်။အတန်ဆွမ်းဝန်ထမ်းတွေကသူတို့ရဲ့စွမ်းဆောင်ရည်တိုးတက်ဖို့အတွက်အလုပ်အရန်စူးစမ်းကြတယ်ဥပမာအားဖြင့်တင်နန်းကာလအတွင်းမှာဆိုလဲမတန်ဆွမ်းဝန်ထမ်းတွေကကွန်ပျူတာလက်ကွက်ကိုအခြားဝန်ထမ်းတွေထက်ပိုပြီးတော့လေ့ကျင့်ကြတယ်ကျမတို့စီမှာအခုလောလောဆယ်တော့ဝေပုံချနှုံထားစနစ်မရှိသေးပါဘူးဒါပေမဲ့ကျမတို့ကဝန်ထမ်းအလုံးအကျုံးဝင်တဲ့လုပ်ငန်းခွင်တစ်ခုတာတူညီမျှဖြစ်တဲ့လုပ်ငန်းခွင်တစ်ခုဖြစ်သွားအောင်ပံ့ပိုးဖန်တီးပြီးတော့မှဖြစ်ပါတယ်ဒေါ်ဝင်းတူမွန်မန်နေဂျာခေါ်စင်တာဌာနဖြစ်ရက်ကနိုဘိုဒေရန်ကုန်မက်စ်တွင်အလုပ်လုပ်နေသည့်ကိုကောင်ထက်နိုင်ကိုကောင်ထက်နိုင်မှာညံရီမတန်ဆွမ်းသူတို့အုပ်ဖြစ်ပြီး အခေါ်ဟိုတယ်အုပ်စု Novotel Yangon Max ၏ Main Kitchen တွင်စပိုမှုအကူနှင့်အဖြစ်လုပ်ကိုင်နေသူဖြစ်ပါသည်။သူသည် Novotel Hotel ကပေးအပ်သော2019ခုနှစ် April ၏ Main Kitchen အတွက် Nominee of Employee of the Month ကိုရရှိထားခဲ့ပါသည်။ထို့ပြင်သူသည်ညရင်မတန်ဆွမ်းဘောလုံးအသင်း5ဓမ္မတူအဖြစ်နိုင်ငံ3နိုင်ငံကိုတွားရောက်ပြန်ပွဲဝင်ခဲ့သူတဦးလည်းဖြစ်သည်။အဖို့ပြပါပုံတွင်ပါရှိတော်စာကိုကောင်းထန်းနိုင်အသက်26နှစ်သည်ညရင်မတန်ဆွမ်းသူတဦးဖြစ်ပြီး Novotel Yangon Max ၏ Main Kitchen တွင်စပိုမူးအကူနှင့်အဖြစ်လုပ်ကိုင်နေသူဖြစ်ပါသည်ကိုကောင်းထန်းနိုင်ကကျွန်တော်ကအသက်26နှစ်ရှိပါပြီ Main Kitchen စပိုမူးအကူအဖြစ်အလုပ်လုပ်နေပါတယ်ကျွန်တော်2015ခုနှစ်ကတည်းကဒီမှာအလုပ်စလုပ်ခဲ့တာပါကျွန်တော်ကဆန်ဒဝစ်တွေအတုပ်တွေလုပ်ပါတယ်ဘူဖေးဟင်းပွဲများပြင်ဆင်ခင်းကျင်းရမှာလဲကိုလုပ်ပေးရပါတယ်ဒီမှာလှုပ်လှုပ်ရတာပြောပါတယ်တငယ်ချင်းတွေလည်းအများကြီးရှိပါတယ်ဒီဟိုတယ်မှာအကြကြီးလှုပ်လှုပ်ပြီးတော့ကျွန်တော်တတ်ထားတဲ့ပညာနဲ့သင်တန်းမှဆရာပြန်လုပ်မယ်လို့စဉ်းစားထားပါတယ်ကိုကောင်းထန်းနိုင်စူဘူမှုအကူနှစ်ကောင်းထန်းနိုင်ရဲ့ကြီးကျက်သူကိုရင်အောင်ထွန်းကလည်း main kitchen မှာတော့အကြအယုံမတန်ဆွမ်းတဲ့ဝန်ထမ်း၂ယောက်နဲ့ညရင်မတန်ဆွမ်းဝန်ထမ်း၃ယောက်ရှိပါတယ်သူတို့နဲ့ရင်းနှီးမှုအရင်တည်ဆောက်တယ်သူတို့နဲ့အဆင်ပြေမဲ့လုပ်ငန်းခွင်ဖြစ်အောင်စီစဉ်ပေးထားရပါတယ်ဒီကတော့သူတို့တွေကိုနားလည်မှုပေးရတယ်စိတ်ရှည်ပေးရတယ်အချိန်ပေးရတယ်အစကတည်းကကျွန်တော်တို့ကိုအခေါ် management က master trainer ကမတန်ဆွမ်းမှုနဲ့ပတ်သက်ပြီးအသည့်အမြင်ဖွင့်သင်တန်းတွေပေးထားတယ်မတန်ဆွမ်းသူတွေနဲ့ဘယ်လိုဆက်ဆံရမလဲဆိုတာပြောပြထားတယ်အဲဒါကြောင့်မလို့သူတို့တွေနဲ့အလို့အတူတွဲလို့တဲ့အခါအခက်အခဲတော့မရှိခဲ့ပါဘူးသူတို့တွေကအယုံစူးစိုက်မှုကောင်းတယ်စိတ်ဆက်တည်ချတယ်ပြီးတော့အလုပ်လဲစူးစမ်းကြတယ်အခုဆိုသူတို့ကတခြားဝန်ထမ်းတွေလိုပဲအလုပ်တွေကိုဝိုင်းကူလုပ်ကိုင်နိုင်နေပါပြီတခြားဝန်ထမ်းတွေကလည်းအားလုံးကိုတန်းတူဆက်ဆံပါတယ်ဒီမှာတော့ဝန်ထမ်းတွေကိုမနက်ပိုင်းညနေပိုင်းညပိုင်းတာဝန်ဆိုပြီးအဆိုင်၃ဆိုင်ခွဲထားပေမဲ့မတန်ဆွမ်းဝန်ထမ်းတွေကိုတော့ရုံးချိန်အတိုင်းပဲမနက်၉နာရီကနေညနေ၅နာရီအထိတာဝန်ပေးထားပါတယ်အခုဆိုသူတယောက်တည်းအလုပ်ကိုလာနိုင်ပါပြီအလုပ်မှလည်းတော်တော်အားကိုးလို့ရနေပြီတခြားသူတွေကိုပြောချင်တာကတော့မတန်ဆွမ်းလုပ်ဖို့ကင်ဘက်တွေကိုတတ်နိုင်တဲ့လောက်အားပေးကူညီပေးဖို့ပြောချင်ပါတယ်မတန်ဆွမ်းသူဘက်ကလည်းတာဝန်ကြီးကြီးလုပ်နိုင်တဲ့အတွက်အလုပ်ရှင်လည်းအကျိုးရှိတယ်နှစ်ဦးနှစ်ဖက်စလုံးအကျိုးရှိပါတယ်ဒါကြောင့်မို့တခြားသူတွေကလည်းကျွန်တော်တို့လိုပဲမတန်ဆွမ်းတဲ့သူတွေကိုအလုပ်ခန့်အပ်စေချင်ပါတယ်ကိုရင်အောင်ထွန်းစူပါဗိုင်ဇာမိန်ကစ်ချန်အယောင်းနှင့်ဈေးကွက်မြင့်တင်ရေးဌာနမှမစ္စတာယူဂျင်းယူဤပြောကြားချက်အရကျွန်တော်တို့စီမှာမတန်ဆွမ်းဝန်ထမ်းစုစုပေါင်း17ဦးရှိပါတယ်။လက်ရှိအကြအယုံမတန်ဆွမ်းသူ9ဦး၊ကိုအင်ကာမတန်ဆွမ်းသူ3ဦး၊ညံရီမတန်ဆွမ်းသူ3ဦးတို့တာဝန်ထမ်းဆောင်လျက်ရှိပါတယ်။ရွှေမင်းသားဖောင်ဒေးရှင်းနဲ့ပူးပေါင်းပြီးမတန်ဆွမ်းဝန်ထမ်းတွေကိုအလုပ်ခန့်ဖို့စတင်လှုပ်ဆောင်ဖြစ်ခဲ့ပါတယ်။မတန်ဆွမ်းသူတွေကိုအလုပ်မခန့်အပ်မီသူတို့နဲ့ကိုက်ညီမဲ့တာဝန်နေရာတွေကြိုတင်စဉ်းစားခြင်းသက်ဆိုင်ရာဌာနတွေရဲ့ကြီးကြပ်စီမံမှုတို့နဲ့ကြိုတင်ဆွေးနွေးတိုင်ပင်ခြင်းတွေပြုလုပ်ခဲ့ပါတယ်ကျွန်တော်တို့စီကမစ္စတာထရိနာကမတူကွဲပြားခြင်းနဲ့ဝန်ထမ်းချင်းချင်းခွဲခြားဆက်ဆံမှုမရှိစေရန်ဆွေးနွေးပူးခြားမှုများကိုအခြားသောဝန်ထမ်းများနဲ့ Hotel Orientation တိုင်းမှာပြုလုပ်လည်ရှိတယ်2013ခုနှစ်ကစတင်ပြီးကျွန်တော်တို့ Novotel Hotel မှာ Accor Guideline အရအမြဲတမ်းဝန်ထမ်းအရေအတွက်ရဲ့နေရခိုင်နှုံးကိုမတန်ဆွမ်းသူများအားအလုပ်ခန့်ထားပေးဖို့မူဝါဒချမှတ်ထားတာရှိပါတယ်။ Novotel Hotel အနေနဲ့မတန်ဆွမ်းဝန်ထမ်းများထပ်မံခန့်အပ်ပေးဖို့အစီအစဉ်လည်းရှိပါတယ်။ကျွန်တော်အနေနဲ့တခြားလုပ်ငန်းရှင်တွေကိုပြောချင်တာကတော့မတူကွဲပြားမှုရှိသူတွေကိုလက်ခံပြီးပူးပေါင်းဆောင်ရွက်သွားသင့်ပါတယ်။မတူကွဲပြားတဲ့အတွေ့အကြုံအကြောင်းအရာတွေကိုအချင်းချင်းလေ့လာသင်ယူခွင့်ရှိပါတယ်။ Master Yujin Yu Director အယောင်းနဲ့ဈေးကွက်မြင့်တင်ရေးဌာနဖြစ်ရ6မြမအာမခံလုပ်ငန်းတွင်အလုပ်လုပ်နေသည့်မဇာချီဝေမဇာချီဝေမှာအသက်29နှစ်ရှိပြီဖြစ်ပြီးသတ္တဗေဒအထုပြုဘာသာဖြင့်ပွဲရရှိထားသူတဦးဖြစ်ပါသည်သူမသည်မွေးရပါဘယ်ခြေတော့မတန်ဆွမ်းသူဖြစ်ပြီးခြေတုတစ်ဖက်သက်ဆင်အသုံးပြုလျက်ရှိပါသည်ယခုအခါသူမသည်အငယ်တန်းစည်ရည်ရထူးနှင့်မြမအာမခံလုပ်ငန်းစီမံရေးရဌာနတွင်တာဝန်ထမ်းဆောင်လျက်ရှိပါသည်သူမ၏အဓိကလုပ်ငန်းတာဝန်များမှာရုံးအဝင်အထွက်စာများအစီရင်ခံစာများကိုကွန်ပျူတာနှင့်စာစီစာရိုက်ပေးရခြင်းဖြစ်သည်အောက်ဖော်ပြပါပုံရှိစာများမဇာချီဝေအသက်29နှစ်သည်မွေးရပါဘေးခြေထောက်မတန်ဆွမ်းသူဖြစ်ပြီးခြေတုတစ်ဖက်တက်ဆင်အသုံးပြုလျက်ရှိပါသည် သူမသည်အငေတန်းစရေးရာထူးနှင့်မြမအမခန့်လုပ်ငန်းစီမံရေးရာဌာနတွင်တာဝန်ထမ်းဆောင်လျက်ရှိပါသည်မဆာချီဝေမှကျမက2012ခုနှစ်မတ်လကစပြီးမြမအမခန့်လုပ်ငန်းမှာနေစားဝန်ထမ်းအဖြစ်စတင်ဝင်ရောက်လုပ်ကိုင်ခဲ့ပါတယ်2014ခုနှစ်ဖေဖော်ဝါရီလမှာတော့အငေတန်းစည်ရေးဆမေပွဲဝင်ပြေးပြီးတော့အမြဲတမ်းဝန်တန်းတူဦးဖြစ်လာခဲ့တဲ့အစပိုင်းမှာတော့သွားရေးလာရေးအခက်အခဲရှိခဲ့ပေမဲ့နောက်ပိုင်းမှာတော့တဖြည်းဖြည်းအဆင်ပြေလာပါတယ်ကိုလည်းယုံကြည်မှုတွေပိုရှိလာတယ်ပေါင်းတင်ဆက်ဆံရာမှာလည်းပိုပြီးတော့အဆင်ပြေလာတယ်လှုပ်ဖော်ကင်ဖက်တွေကလည်းကျမအတွက်တော့မိသားစုတွေလိုပါပဲခွဲခြားဆက်ဆံတာမျိုးမရှိပါဘူးကိုနဲ့ကိုက်ညီတဲ့ကွန်ပျူတာစာစီစာရိုက်ပိုင်းမှာတာဝန်ပေးထားတာကြောင့်ကျမအနေနဲ့အခက်အခဲမရှိတာဝန်ထမ်းဆောင်နိုင်ပါတယ်မြမအာမခန့်လုပ်ငန်းမှာရေရှည်လုပ်ကင်သွားဖို့အဆုံးဖြတ်ထားပြီးရာဒူးတိုးဆမီပွဲတွေဖြေဖို့အခွင့်အလမ်းတွေလည်းရခဲ့ရင်စူးစမ်းပြီးဖြေဆိုသွားမှာဖြစ်ပါတယ်မဆာချီဝေအငေတန်းစီရေးစီမံရေးရာဌာနမဆာချီဝေဤစီမံရေးရာဌာနမန်နေဂျာဒေါ်ခန်ခန်ထွန်းမှလည်းမြမအမခံယုံချုံမှာဇာချီဝေအပြင်အခြားသောကိုအင်ကာမတန်ဆွမ်းသူအရာဒန်း၅ဦးလည်းလက်ရှိတာဝန်ထမ်းဆောင်လျက်ရှိပါတယ်။စီမံရေးရာဌာနမှာတော့မတန်ဆွမ်းအမှုဒန်းကသူတယောက်တည်းရှိပါတယ်။ဇာချီဝေကကျမတို့အတွက်တော့အများနည်းတူတာဝန်ကြီးအောင်ထမ်းဆောင်နိုင်တဲ့ဝန်ထမ်းတယောက်ပါပဲ။ကျမတို့ကလည်းသူမရဲ့မတန်ဆွမ်းမှုနဲ့ပတ်သက်ပြီးတော့ခွဲခြားထားတာမျိုးမရှိပါဘူး။ဝန်ထမ်းအလုံးပါဝင်ဆောင်ရွက်ကြတဲ့ဌာနရဲ့လှုပ်ဆောင်ချက်တိုင်းမှာလည်းသူမကိုအမြဲပါဝင်စေပါတယ်။မဆာချီဝေကအလုပ်စူးစမ်းသူတဦးဖြစ်ပါတယ်။ယုံကပေးတဲ့သင်တန်းနှုန်းကလူအယောက်90ကျော်မှာအဆင့်30ရခဲ့တယ်။အားကိုးရတဲ့ဝန်ထမ်းကောင်းတဦးဖြစ်ပါတယ်။မတန်ဆွမ်းသူတွေအတွက်ထူးထူးခြားခြားချမှတ်ပေးထားတဲ့မူဝါဒတွေတော့မရှိပါဘူး။တခြားမတန်ဆွမ်းသူတွေအလုပ်လာလျှောက်ရင်လည်းရာထူးလေးလက်နေရာများမှာသူတို့နဲ့ကိုက်ညီမဲ့နေရာတွင်ရှိခဲ့ရင်စဉ်းစားဆောင်ရွက်သွားမှာဖြစ်ပါတယ်။ဒေါ်ခန်ခိုင်ထွန်းမန်နေဂျာစီမံရေးရာဌာနလက်ထောက်ထွေထွေမန်နေဂျာဒေါ်စုစုတမ်းမလည်းမဆာချီဝေကမတန်ဆွမ်းသူတဦးဖြစ်ပေမဲ့လည်းအားလုံးနဲ့တန်းတူလုပ်နိုင်တယ်။အရေးတကြီးလုပ်စရာရှိရင်လည်းအများနည်းတူအချိန်ပိုတွေဆင်းပေးနိုင်တယ်။ကျမတို့ကလည်းခွဲခြားဆက်ဆံမှုမရှိဘူး။သူကလည်းအားငယ်စိတ်တွေတိမ်ငယ်စိတ်တွေမရှိပါဘူး။မတန်ဆွမ်းသူတွေအတွက်အဆောက်အဦကိုတော့တခြားပြင်ဆင်တာမျိုးမလိုအပ်သေးပါဘူးဒါပေမဲ့သူနဲ့တင့်တော်တဲ့တာဝန်တွေကိုတော့စီစဉ်ပေးထားပါတယ်အပြင်သွားရမယ့်အလုပ်တွေပြည့်စည်တည်ပို့ရမယ့်အလုပ်တွေကိုတော့သူ့ကိုတာဝန်မပေးပါဘူးသူတာဝန်ယူရတဲ့အပိုင်းဖြစ်တဲ့ကွန်ပျူတာကိုကြွန့်ကြန့်ကျင်ကျင်သုံးတတ်တော့အလုပ်မှလည်းအဆင်ပြေပါတယ်တခြားသူများနည်းတူရာထူးထိုးစာမေးပွဲကိုလည်းဝင်ရောက်ဖြေဆိုခွင့်ရှိပြီးအောင်မြင်ရင်တိုးပေးသွားမှာပါမတန်ဆွမ်းသူဖြစ်ပေမဲ့အားမငယ်ဘူးစိတ်တက်ခိုင်မာတဲ့အတွက်ကြောင့်လက်တွဲခေါ်ရတာလွယ်တယ်အထက်လူကြီးတွေကလည်းလက်တွဲခေါ်ပေးရမယ်မတန်ဆွမ်းလူငယ်တွေကလည်းယုံကြည်မှုရှိရှိကြိုးကြိုးစားစားလို့ရင်အရာရာတိုင်းအောင်မြင်မယ်လို့ယုံကြည်ပါတယ်ဒေါ်စုစုတန်းလက်ထောက်ထွေထွေမန်နေဂျာစီမံရေးရာဌာန